New Zealand နိုင်ငံမှာ coronavirus ကူးစက်မှုအသစ်တွေပြန်ဖြစ်လာနေတာကြောင့်ဝန်ကြီးချုပ် Jacinda Ardern အနေနဲ့ Auckland မြို့မှာလူတွေကိုအပြင်မထွက်ဖို့အမိန့်တကိုထပ်ပြီးတော့ထုတ်ပြန်သွားဖို့ရှိနေပါတယ်။ Auckland မြို့မှာဒီနေ့ virus ကူးစက်သူ73ယောက်ရှိပြီးတော့အဲ့ဒီလူအလုံးဟာ COVID-19 ရောဂါကူးစက်ခံထားတဲ့မိသားစုဝင်4ယောက်နဲ့ဆက်စပ်မှုရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုကူးစက်ခံရတာကြောင့်ဒါဟာ New Zealand နိုင်ငံမှာရက်ပေါင်း100နှစ်ရဲ့အတွင်းမှာလူတစ်ယောက်ကနေတစ်ယောက်ကိုပထမဆုံးအချိန်ကူးစက်မှုတွေပြန်ဖြစ်လာတာပါ။ဒါကြောင့်အခုဆိုရင်နယူးဇီလန်နိုင်ငံမှာ virus ကူးစက်ခံသူစုစုပေါင်း36ယောက်ရှိသွားပြီလည်းဖြစ်ပါတယ်။ဝန်ကြီးချုပ်အာဒန်ကတော့ပြီးခဲ့တဲ့အင်္ဂါနေ့ကအော့ကလန်မြို့မှာလူတွေကို3ရက်ကြာအပြင်မထွက်ဖို့မိန့်ထုတ်ခဲ့ပြီးမြို့အဝင်ထွက်တွေမှာလည်းရဲတွေကိုချထားလိုက်ပြီးတော့ဝင်ထွက်တွေကိုပိတ်လိုက်ပါတယ်။ဒါပြင်တခြားမြို့တွေမှာလည်းတယောက်နဲ့တယောက်ခက်ခေါ်ကနေဖို့စည်းမျဉ်းတွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့ပြောလိုက်ပါတယ်။ပြည်သူနိုင်ငံမှာလည်း virus ကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့လွန်ခဲ့တဲ့24နာရီအတွင်းမှာနောက်ထပ် virus ကူးစက်သူ2500ကျော်ရှိတယ်လို့ပြည်သူ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာလူတွေကိုအပြင်မထွက်ဖို့အမိန့်တွေပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်နေ့ထဲမှာပဲကူးစက်မှုနှုန်းအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ဘီရူးနိုင်ငံမှာဆိုရင်လည်း virus ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်တနင်္ဂနွေနေ့ကစပြီးတော့ညမထွက်ရအမိန့်တွေထုတ်ပြန်လိုက်သလိုလူစုလူဝေးတွေမလုပ်ဖို့လည်းတားမြစ်လိုက်ပါတယ်။ကူးစက်မှုတွေပြန်မြင့်တက်လာတာဟာလူစုလူဝေးတွေနဲ့တွေ့ဆုံတာကြောင့်ဖြစ်တယ်ဆိုပြီးတော့ဘီရူးသမ္မတကပြောပါတယ်။အခုဆိုရင်ကမ္ဘာတစ်ဝန်းမှာ virus ကူးစက်ခံသူစုစုပေါင်း 20.6 သန်းကျော်ရှိပြီးတော့သေဆုံးသူလည်း 9 သိန်းခွဲလောက်ရှိပါတယ်။ဒီချိန်ထဲမှာပဲဂျာမနီနိုင်ငံအနေနဲ့လာမယ့်လတွေအတွင်းမှာ COVID-19 ကာကွယ်ဆေးကိုထုတ်လုပ်နိုင်မှာဖြစ်ပြီးတော့ရှင်းနှစ်မှာတေချာပေါက်ထုတ်လုပ်နိုင်မှာဖြစ်တယ်ဆိုပြီးတော့ဂျာမနီကျန်းမာရေးဝန်ကြီး Jens Spahn ကဒီနေ့ပြောလိုက်ပါတယ်ခင်ဗျာ။